မြန်မာနိုင်ငံရဲ့ရှစ်တော်အရှေ့နိုင်ငံများတင်အာဆီယံအရေးပေါ်အစည်းအဝေးခေါ်ယူမဲ့အစီအစဉ်ပြီးဆုံးတဲ့အချိန်ထိမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်ပို့ရေးစံငန့်ထားဖို့မလေးရှားအာဏာပိုင်တွေဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့ပတ်သက်လို့အာဆီယံအသင်းထဲမှာအရေးပေါ်အစည်းအဝေးကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်နောက်ပိုင်းအထိမြန်မာနိုင်ငံသားတွေနေရပြန်ပို့နေရတွေကိုစံငန့်ထားဖို့ဗုဒ္ဓဘာသာအစိုးရဖွဲ့အစည်းအဝေးမှာတင်ပြခဲ့တဲ့အကြောင်းဆူရတိုင်ဝမ်နဲ့နီးစပ်သူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်ကြပါမြန်မာနိုင်ငံမှာဖေဗူလာ1ရက်နေ့ကအရသာဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးသတင်းပိုင်နိုင်ငံတွေမှာပဲမလေးရှားရောက်မြန်မာနိုင်ငံသားတစ်ထောင်ကျော်ကိုမြန်မာရေတပ်စစ်သည်မော်တွေနဲ့နေရပြန်ပို့လိုက်တဲ့အတွက်လူခွင့်ရလူရှားသူတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်လူမှုကြီးကြပ်ဥပဒေနဲ့ဖမ်းဆီးခံထားသူတွေအပါအဝင်မြန်မာနိုင်ငံသားတွေကိုတရားရုံးကနေရပြန်မပို့ဖို့ဆုံးဖြတ်ထားတဲ့ကြားမှာပဲမလေးရှားအနာမဏီကအစီအစဉ်တိုင်းပြန်ပို့လိုက်တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်ခဲ့တာပါနေရပြန်ပို့ခံရသူတွေထဲမှာမြန်မာနိုင်ငံရောက်ရင်အပြစ်ပေးရယူခံရမယ့်အန္တရာယ်ရှိသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာအနာမဏီကတော့မလေးရှားရောက်မြန်မာတွေကိုနေရပြန်ပို့နောက်ထပ်စစ်သည်မော်တွေစစ်လူ့ကွန်ပျူတာအကြောင်းကြားထားတယ်လို့လည်းတာဝန်ရှိသူတွေနဲ့နီးစပ်သူတွေကိုကူကပ်ပြီးတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်သူတွေပေါ်လူငယ်တဖွဲ့ဝင်တွေကအကြမ်းဖက်နေနေမှုတွေကြောင့်တိကျထိခိုက်မှုတွေနဲ့ဖမ်းဆီးမှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံလည်းဖွင့်ဖြစ်တဲ့အာဆီယံအသင်းကအရေးပေါ်စီဝေးခေါ်ဖို့အလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားတာပါအင်ဒိုနီးရှားနိုင်ငံရဲ့တိုက်တွန်းချက်ကတော့မလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်ခင်ဗျာ